အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကနိုင်ငံသားတွေနဲ့လူကုန်တန်းဒေသခံတွေမကြာခဏသွားလေရှိတယ်။လေဗနွန်စားတောက်ဆိုင်ကိုတာလီဘန်တွေကတိုက်ခိုက်ခဲ့လို့21ယောက်သေဆုံးပြီး4ယောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းအာဖဂန်အာဏာပိုင်တွေကစနေနေ့တုန်းကပြောဆိုလိုက်ပါတယ်။သေဆုံးသူတွေထဲမှာအမေရိကန်2ယောက်၊ဗြိတိန်နိုင်ငံသား2ယောက်၊ကနေဒါနိုင်ငံသား2ယောက်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကလေဗနွန်နိုင်ငံသားအကြီးအကဲအရာရှိ2ယောက်လည်းပါဝင်ခဲ့ပါတယ်။ကုလသမဂ္ဂဝန်ထမ်း၄ဦးလည်းတည်ဆုံခဲ့ပြီးဘယ်နိုင်ငံသားတွေဆိုတာတော့ချက်ချင်းမသိရသေးပါဘူး။တည်ဆုံသူတွေထဲမှာအမျိုးသမီး၅ယောက်လည်းပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီတိုက်ခိုက်မှုဟာအဓိပ္ပာယ်မဲ့တဲ့ကြမ်းဖက်မှုဖြစ်တယ်လို့ပြစ်တင်ရှုံချလိုက်ပါရယ်။အာဖဂန်ပြည်သူတွေရဲ့အနာဂတ်သားရဝါပြောရေးတွေကြိုးပမ်းလှုပ်ဆောင်နေကြသူတွေရဲ့အသက်ကိုပဓာနာမထားဘဲအကြမ်းဖက်သမားတွေကဆက်လက်တိုက်ခိုက်နေကြကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးနဲ့ပြည်နယ်သစ်မြန်ရေးအတွက်ဆက်လက်ကြိုးစားဖို့တန်ထိတ်ထန်ချထားဆဲဖြစ်ပါကြောင်းနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်သံတမကြီး James Cunningham ကလည်းအာဖဂန်ရဲ့အောင်မြင်မှုအတွက်မျှော်လင့်ချက်နဲ့အားထုတ်ပေးနေကြသူတွေကိုတာလီဘန်တွေကပြစ်မှတ်ထားနေကြောင်းတာလီဘန်တွေကဘာမှထူထောင်မပေးနိုင်ပေဖြစ်စည်းဖို့သာတတ်နိုင်ကြကြောင်းအပြစ်တင်လိုက်ပါတယ်။တောက်ကြနေကအသေးခံဘုံခွဲသူကအဲ့ဒီစားတောက်ဆိုင်ရှိမှာဘုံဖောက်ခွဲခဲ့ပြီးတနတ်သမားနှစ်ယောက်ကဆိုင်ထဲကိုဝင်ပြစ်ခတ်ခဲ့ကြကြောင်းအဲ့ဒီတနတ်သမားတွေလည်းတေဆုံးခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်တာလီဘန်တွေကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါလို့ပြောပါတယ်ပါဝန်ပြည်နယ်မှာဒီသတင်းပတ်အတွင်းစစ်တပ်ကစစ်စင်ရေးလုပ်ခဲ့ရမှာအရက်သားတွေတေဆုံးခဲ့တဲ့အတွက်လက်စားချေတဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့ဆိုပါတယ်ရှင်